ထိုင်းနိုင်ငံဆုံခလာပြည်နယ်ဟတ်ရိုင်မြို့နယ်မှာကျွန်းလာတရက်ကထိုင်းနိုင်ငံသားလျှက်စစ်ဝန်ထမ်းတဦးကိုတတ်ပြီးတော့မြင်းမြို့အလောင်းဖျောက်ခံထားတဲ့အမှုနဲ့ပတ်သက်လို့တရားမဝင်နေဆက်ဖျက်ကျော်ဝင်ရောက်လာတဲ့မြန်မာရွှေ့ပြောင်းအလုပ်သမား190ကျော်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးစစ်ဆေးနေတယ်လို့ရွှေ့ပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကပြောပါတယ်။ဒီသတင်းကိုတော့ထိုင်းကနေမအေးအေးမှကတင်ပြပို့ထားပါတယ်
။ထိုင်းနိုင်ငံဆုံခလာပြည်နယ်ဟတ်ရိုင်မြို့နယ်တဲကဗတ်ဖလူးနဲ့ထုံးလုံနယ်ဆက်မှာထိုင်းနိုင်ငံသားတဦးတပ်ဖြတ်ခံရပြီးအလောင်းဖျက်ဖျက်ခံရတဲ့ဖြစ်စဉ်ကြောင့်ထိုင်းအနာပိုင်တွေကတန်ရရှိသူတွေကိုလိုက်လံရှာဖွေဖမ်းဆီးရမှာတောအုပ်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်မှုစောင့်နေကြတဲ့မြန်မာနိုင်ငံသားတရားကျော်ကိုဖမ်းမိခဲ့တာပါအခုဆိုရင်လူတက်မှုဖြစ်စဉ်ကြောင့်အနီးတဝိုက်တောအုပ်တွေထဲမှာဖမ်းမိတဲ့မြန်မာလူသမား190ကျော်လောက်ကိုဖမ်းဆီးစစ်ဆေးတာတွေလုပ်နေတယ်လို့လဲစုံကလာပြည်နယ်ဟတ်ရိုင်မြို့ကရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့တာဝန်ခံဥပရီကအခုလိုပြောပါတယ်
ဒီတက်ခံထိတဲ့ထိုင်းလူမျိုးတရားရဲ့အလောင်းကိုတွေ့ရှိတာအဲ့မဝေးဖို့ဒီဒီတို့တခြားလုံးမယ်တို့တခြားလုံးဝင်နေပြီးတော့ကျွန်တော်တို့တော့အောက်တွေတော်တော်များတဲ့အခါကျွန်တော်တို့ဒီမလေးရှားကိုသွားကြတဲ့မြန်မာရွှေပြောင်းတော်တော်များများကအဲ့တို့မှာပဲထားကြတဲ့လူတွေကအဖန်စီလေးရှိတယ်တန်တဲ့လူတွေကအဲ့မှာပဲထားကြတယ်ဆိုတော့ဒီထိုင်းတွေတချို့ကအဲ့မှာသွားပြီးတော့အမေတန်လူရက်တာပေါ့ဗျာပတ်စံပါရပတ်စံလူတွေဖုံးပါရဖုံးပါလူတွေကျွန်တော်တို့ရွှေငွေရေဒနာပါလို့ရှိရင်အကုန်လုံးကိုလူပြီးတဲ့အပြန်ကိုဆိုလို့ရှိရင်အဲ့လိုလူရတဲ့အပြင်မပါဘူးမတင်းမှုတွေဖြစ်လာတဲ့နောက်ပိုင်းမှာဒီလူပတ်မှုတွေဖြစ်ကြတာလို့အဲ့လိုသတန်းတွေရရှိထားတယ်မဟုတ်ကဲ့ဒါပေမဲ့မိသူမျိုးကတက်တယ်ဆိုတာကတော့အတိအကျတော့မသိရဘူးပေါ့နော်အဲ့မှာအဲ့ဒါကြောင့်မင်းကဖမ်းတာအကုန်လုံးတရင်တက်မှာကိုနေပြီးတော့တရားနဲ့ခဏချင်းနဲ့ခဏရောက်အေးတိုးထဲမှာမိလာပေါ့ဗျာအဲ့လိုအနေထားတယ်အခုကလူပတ်မှုနဲ့တရားမှုအတန်တရားရှိတဲ့ကျွန်တော်တို့ဒီအဲ့မှာတရားခံနေရောအကုန်လုံးကိုဒီတရားမှုကအလုပ်သမားတွေရောသူတို့ကရှုံပြီးတော့လိုက်ရှာပြီးတော့ဖမ်းတာပေါ့မှာဟုတ်
အနာပိုင်းနေဟာဟိုက်ရိုင်မြို့နယ်တဲကဘန်ဘလူးဘန်ရိုင်ထုံးလုံစားတဲ့ဒေသတွေကတောအုပ်တလျှောက်မှာမြန်မာရွှေပြောင်းလူသမားတွေကိုလိုက်လံဖမ်းဆီးခဲ့ပါတယ်။မြန်မာလူသမားတွေနေထိုင်နေတဲ့တောအုပ်တွေအနီးမှာတေဆုံးသူထိုင်းနိုင်ငံသားစီးသွားတဲ့စိုက်ကယ်နဲ့မြေမြုပ်ထားတဲ့အလောင်းကိုတွေ့ရှိခဲ့တာဖြစ်လို့အဲ့ဒီနေရာမှာပိုက်စိတ်တဲ့ရှာဖွေဖမ်းဆီးမှုတွေလုပ်နေတယ်လို့လည်းဥပရီကပြောပါတယ်
။ဒီလိုပဲဟိုရွှေပြောင်းအလုပ်သမားတွေတိုးထဲမှာရှိတာကိုသွားရှာရင်းနဲ့နေပြီးတော့အဲဒီမှာအင်းမကျခံတရက်တာပဲနေပြီးတော့ဒီတေတဲ့လူကအလုံးပြောင်းနေရလေတေတဲ့လူကပြောင်းနေတော့အဲ့မှာနေပြီးတော့သွားဖမ်းရတဲ့ပဲအဲ့မှာပထမဒီရေစမ်းနာမှာစိုင်ကိုစတ်တွေ့တာပေါ့ဒီတေတဲ့လူရဲ့စိုင်ကိုတွေ့တာပြီးတဲ့ခါမှာအင်းအနီနာနာတဝိုင်းမှာလိုက်ရှာတော့အဲ့တိုးထဲမှာပဲနေပြီးတော့အဲ့မှာအလုံးကိုညှောက်ထားတာတွေ့ခဲ့တာပေါ့
ကျိုးတုပ်ပြီးပါဇက်ကိုပိတ်ဆို့ထားတဲ့အမျိုးသားတဦးရဲ့ရုပ်အလောင်းမြုပ်နှံထားတာကိုခေါင်းခွေးတစ်ခုရဲ့ဘေးမှာတွေ့ရပြီးတဲ့နောက်မလေးရှားနိုင်ငံကိုသွားဖို့တောအုပ်တစ်ခုမှာပုံအောင်နေကြတဲ့မြန်မာရွှေပြောင်းလူသမား60ကိုစတင်ဖမ်းဆီးခဲ့တာပါအသက်ခံရသူဟာတိုက်ခိုက်ခံနိုင်ရတဲ့လက္ခဏာတွေတွေ့ရတယ်လို့လည်းထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီနောက်မှာတော့ဟိုက်ရိုင်မြို့နယ်ဘန်ဘလူးကျေးရွာတွေကအိမ်ဒီမှာလူကုန်ကူးသူတွေကကားနဲ့လာခေါ်မကိုစောင့်နေကြတဲ့မြန်မာလူသမားတရာကျော်ကိုလည်းအစုလိုက်အပြုံလိုက်ဖမ်းမိခဲ့တာဖြစ်ပါတယ်အခုအခါမှာတော့ဖမ်းဆီးခံရတဲ့မြန်မာတွေကိုစစ်ဆေးမင်းမျက်နှာတွေလုပ်နေတယ်လို့လဲရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကပြောဆိုခဲ့ပါတယ်ရှင်။